အဂရီလိုက်စားမှုနဲ့အာဏာလွှဲသုံးစားလုပ်မှုတွေနဲ့ပြီးခဲ့တဲ့လတည်းမှာပြစ်ဒဏ်ချမှတ်တာခံခဲ့ရတဲ့တရုတ်ကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တာဝန်ယူခဲ့တဲ့ဘိုရှီလိုက်ရဲ့ယူကန်ဝန်လျှောက်လဲချက်ကိုအရှေ့ပိုင်းတရုတ်တရားရုံးကနေပယ်ချလိုက်ပါတယ်။ဆယ်စုနှစ်များစွာအတွင်းတရုတ်နိုင်ငံရဲ့အရှုပ်ထွေးဆုံးနိုင်ငံရေးရှုပ်တော်ပုံအတွက်ရှန်တောင်းခိုင်ပြည်သူတရားရုံးကတောက်ကြမ်းနေမှာဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။လက်ယူမှုငွေအလွဲသုံးစားလုပ်မှုနဲ့အာဏာအလွဲသုံးစားလုပ်မှုတွေကိုကျူးလွန်ခဲ့မှုနဲ့ဘိုရှီလိုက်ကိုထောင်ဒဏ်တသက်တကြောင်ပြစ်ဒဏ်ချမှတ်လိုက်တာပါ။သူရဲ့၅ရက်ကြာတရားရုံးစစ်ဆေးမှုကိုတရုတ်နိုင်ငံတဝှမ်းကတည်တည်ချာချာစောင့်ကြည့်ခဲ့ကြတာဖြစ်ပြီးသူ့ကိုဆက်ဆွဲထားတဲ့ဆွဲချက်တွေကတချို့ပြစ်မှုတွေကိုသူကျူးလွန်ခဲ့ပေမဲ့အတော်များများကိုတော့မကျူးလွန်ဘူးလို့ဘိုးကညင်းဆိုခဲ့ပါတယ်။အခုလိုအရှုပ်တော်ပုံသတင်းတွေထွက်လာခင်ဘိုးဟာတရုတ်ကွန်မြူနစ်ပါတီကထိတ်တန့်ခေါင်းဆောင်တဦးအနေနဲ့ပေါ်လစ်ဘျူရိုအဖွဲ့မှာအရေးပါသူတူဖြစ်တယ်လို့ခြုံကင်းမြို့ရဲ့ပါတီအကြီးအကဲအဖြစ်လူလူထောက်ခံမှုအများဆုံးရသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာ2011ခုနှစ်ဗြိတိရှ်စီးပွားရေးလုပ်ငန်းရှင်တူကိုတပ်ဖြတ်မှုမှာသူနဲ့သူ့ရဲ့ဇနီးပါဝင်ပတ်သက်တဲ့ထောက်ထားတွေနဲ့သူ့ရဲ့ရဲချုပ်ဟောင်းကအမေရိကန်ကောင်စစ်ဝင်ရုံးမှာတွားရောက်ပြီးခိုးလုံရာကနေရာထူးကနေအဖယ်ရှားခံခဲ့ရတာပါ။နောက်ပိုင်းမှာသူတို့မိသားစုရဲ့မိတ်ဆွေလက်ဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်နီးဟေဝတ်ကိုတပ်ပြတ်ကြောင်းဘိုးရဲ့ဇနီးကဝန်ခံခဲ့တဲ့အတွက်ဆိုင်းငံ့တည်ရန်ချမှတ်တာခံခဲ့ရပါတယ်။